ရှန်ကယားနယ်စပ်မှာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေနဲ့ကရင်နီပအိုးအပါဝင်ဒေသခံလက်နက်ကင်တိုက်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ပအိုးအမျိုးသားကာကွယ်ရေးတပ် PNDF KK နဲ့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF တို့ကတော့တိုက်ပွဲအတွင်းစစ်ကောင်စီကဒေသခံတိုင်းရင်းသားတွေအကြားသွေးကွဲအောင်မမှန်မကန်သတင်းတွေဖြန့်နေတယ်လို့ဆွဆွဲပါတယ်။တိုက်ပွဲအခြေအနေကိုသိရဖို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ခဲ့ပေမဲ့အခုချိန်ထိတော့ဆက်သွယ်လို့မရသေးပါဘူး။ဒေသတွင်းအခြေအနေတွေကိုသိရဖို့ KNDF တာဝန်ခံကိုကိုဝင်းမင်းကဆက်သွယ်မေးမှန်းရမှသူကအခုလိုစတင်ပြောပြပါတယ်
။ဒီကတော့စစ်ကောင်စီကဒီဖေဖော်ဝါရီလနောက်ဆုံးပတ်စာကြီးစပြီးတော့စစ်ကြောင်းတွေစထိုးလာတယ်ပေါ့လေ။တရင်ရှိနေတဲ့တမတွေမဟုတ်ဘဲနဲ့တခြားသင်ရပြန်ဖြည်တာမျိုးပါနော်။ဒီရဟတ်ရင်နဲ့ဒီရှာတော့ပေါ်ကဲတို့ဒီမော့ဆိုတို့ရက်ကောတို့ပေါ့နော်အဲ့ထက်မှတော့ရှောင်းရဟင်းနဲ့လိုက်ပြီးတော့မှအင်အားဖြည့်မှာဒါစစ်ကြောင်းတွေတစ်ခွဲပြီးတော့မှနေရာဆောင်လိုက်ထိုးညာမျိုးပေါ့အဲ့ထက်မှမှဒီပင်လောင်းမြို့နယ်ပေါ့နော်ပင်လောင်းနယ်ဖက်ဖုံဆက်နန်းမင်းရွာမှာဟိုကျွန်တော်တို့ကတော့ဟိုခုခံတိုက်ခိုက်ခဲ့ပြီးမယ်စစ်ကောင်စီကဒီနေ့မှဝင်ရောက်နေရာယူလာပြီးတော့မှဘုံကြီးကျောင်းနေနဲ့နောက်နေအိမ်တွေကိုနှိမ့်ချလိုက်တာမျိုးတွေလုပ်တယ်ဒီရွာရဲ့ဖျားကုန်းမှာသက်ဆွဲထားရပါလေ
။ဟုတ်ကဲ့။ဖက်ကုန်းနဲ့အဆက်ပါပေါ့နော်
။ဟုတ်ကဲ့
။ပေလောင်းမြို့နယ်ထဲမှာပုံမှန်အဖြစ်ဆိုရဲသူကရှမ်းပြည်နယ်ထဲမှာပေါ့နော်
။ဟုတ်ကဲ့။ကျွန်တော်တို့ green ပြည်နယ်လို့တုံးထားတာကတော့နည်းနည်းလေး sensitive ဖြစ်ကောင်ဖြစ်နိုင်ပါတော့ဒီတုံးတော့ပေါ့။ဒါပေမဲ့ဒီတစ်ဆက်တည်းဖြစ်နေပါတော့ကျွန်တော်တို့အဖက်လမ်းကျော်ကလေဟိုရှမ်းပြည်နယ်ဆိုရင်မဲ့ကျွန်တော်တို့ဒီဖက်မှာဆိုလို့ရှိရင်ကရမ်းဒေသတွေလည်းပါတယ်ပေါ့။ဟိုတီချာတော့မဟုတ်ဘူးပေါ့လေ။အောင်မဲတင်းတို့ဆိုလို့ရှိရင်ဒါလုံးဝပိုးလူလူနေကြတယ်အများစုပေါ့လေ။ပြီးတော့တစ်ဆက်တည်းမှာပဲဒီဖက်မှာတို့တောင်သလုံးမြောက်သလုံးဆောင်မျိုးတွေရှိတယ်ပေါ့နော်။အဲရွာတွေကတော့တကယ်ကရမ်းလူမျိုးတွေနေကြတာပေါ့လေ
။ဟုတ်ကဲ့။အဲ့ဒီတော့ဘယ်လိုထူကြတာကိုတွေ့ရလဲ
။ဒီတစ်ခေါက်တော်တော်လေးကိုထူချတယ်ပေါ့လေ။အကြီးတွေအဖြစ်တော်လေးကိုများတယ်ပေါ့။နေနေလည်းအများကြီးပါပါတယ်လို့မျိုးဒီအခုတလောမှာဆိုလို့ရှိရင်ဒါအများဆုံးပြင်ထန်ဆုံးလို့ပြောလို့ရတယ်ပေါ့။အဲမှာစစ်ကောင်စီဖက်နယ်ဒီတခြားဖွဲ့စည်းတွေကကျွန်တော်တို့ကိုဒီလူမျိုးကြီးရပါလေ။ဒေသခံတွေကို information မတွေပေးကြမျိုးကြီးဖြောက်လုံနေပေါ့။ဆိုဒီနေရာတွေကဒီ green ပြည်နယ်ထဲကိုဝင်တဲ့လမ်းအဓိကလမ်းကြောင်းတွေဖြစ်လာတဲ့အခါမှာကျွန်တော်တို့ကခုခံပိတ်ဆို့ပြီးတိုက်ခိုက်ရတယ်ပေါ့။စစ်ကောင်စီကခုနဒီဖိုင်လာနောက်ဆုံးပတ်မှာဟိုတောက်ရှာအင်အားတွေဖြည့်ပြီးတော့စစ်ကြောင်းထိုးလာတာမျိုးတွေတော့တဲ့ခါမှာ green pinel ပဲ UTV လာတာမျိုးပေါ့ဒါကြောင့်မလို့ကျွန်တော်တို့ဖြစ်နိုင်တဲ့နေရာတွေမှာဖြတ်တောက်တိုက်ခိုက်တာမျိုးတွေလုပ်တယ်လို့လုပ်တဲ့ခါမှာဒါတွေကဟိုပို့လူမျိုးတွေနေတဲ့ကြွားတွေဖြစ်လို့ကျွန်တော်တို့ကတိုက်ခိုက်တာမျိုးတွေအမျိုးပေါ့နော်ဆိုတည်င်းမားတွေလွတ်တာမျိုးတွေလုပ်တယ်ပေါ့အမှန်တကယ်ကတော့ကျွန်တော်တို့အနေနဲ့ဒီမျိုးမရှိပါဘူးလေဆိုလက်တွေ့မြင်ချင်းမှာဆိုလို့ရှိရင်ကျွန်တော်တို့ KNDF ရှိမယ်တခြားပြည်သူ့ကော်ပိုရိတ်တွေ PDF တို့ပါရှိမယ်ပြီးတဲ့ခါမှာဒီPNDF ပေါ့နော်ပို Federation Council ရဲ့အောက်မှာတွားနေတဲ့ပို့တက်ဖွဲ့ပေါ့နော် PNDF လို့လည်းပါတယ်ပေါ့ကျွန်တော်တို့လူမျိုးကြီးဘာမှပါဝင်တာမျိုးမရှိဘူးကျွန်တော်တို့အနေနဲ့ကနော်အလုံးသားတယ်ပဲကျွန်တော်တို့စစ်ကောင်စီကိုရရဲ့နေရာတွေခုခံတိုက်ခိုက်နေရတာမျိုးဟိုအဲ့ဒါကိုအဓိကလေးထားပြီးပြောချင်တယ်ပေါ့လေ
ဟုတ်ကဲ့နေနေဘယ်လောက်ပါသွားပြီလားလူတွေဘယ်လောက်ဒုက္ခရောက်သွားကြလဲ
အရင်ကတော့ဒီတောင်မဲတင်းဖက်မှာတိုက်ပွဲတွေဖြစ်နေတော့တောင်မဲတင်းဖက်တွေဒီလုံးပြင်းအဲ့ဒီရွာဖက်ကဒေသခံတွေကဒီအနိုင်နိုင်ဖက်မှာတွားပြီးရှောင်နေကြတော့ပေါ့နော်ကိုယ်ကထပ်ပြီးတော့တစ်ကောင်စီကတစ်ချောင်းထိုးလာတဲ့အခါမှာသူထက်ချောင်းသွားကြတယ်လို့သိရတယ်ဗောလေ။ဒါပေမဲ့ဒီကျွန်တော်တို့အကြီးတက်ကိုတော့တခြားကို confirm လုပ်လို့တော့မရဘူးပေါ့။ပြီးတော့ဒီတိုက်ပွဲတွေဖြစ်ပြီးရဲ့နောက်မှာဒီဒေသခံတွေအများကြီးစစ်ချောင်းရတယ်ဗောနော်။စစ်ပီးချောင်းရတယ်စစ်ပီးချောင်းတဲ့နေရာတွေကိုသွားကြရတယ်ဗော။ကြီးရတယ်ဆွန့်ခွာရတဲ့အတွက်ကျွန်တော်တို့နေနေတော့များစွာစိတ်မကောင်းဖြစ်မိတယ်။ဟိုဒေသခံတွေအတွက်ပေါ့။ဘာလို့လဲကျွန်တော်တို့စစ်ကောင်စီကဒါအလုံးကြီးနဲ့စစ်ချောင်းတွေထိုးလာတဲ့အခါမှာကျွန်တော်မဖြစ်မနေတိုက်ခိုက်ရတဲ့အနေအထားမျိုးပဲဖြစ်တယ်ဗောနော
်။ဟုတ်ကဲ့အဲ့တော့ဒီနှစ်ဖက်အထူးကဲကြဆုံမှုအနေထားရောဘယ်လိုရှိခဲ့လဲ
။ဆိုတော့နှစ်ဖက်အထူးကဲကြဆုံမှုတွေကတော့ကျွန်တော်တို့ဒီပြဖို့ခက်ခဲနေတည်တယ်။လက်လက်တော့မှကျွန်တော်တို့ဖက်ကတော့ဒီအထူးကဲမရှိဘူးပေါ့
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။